မီးစရာအီးမြေကဘာမှာအချိန်ကလည်းအကုန်မြန်လာမှုခုဆို2020 January လကုန်လို့ February တဲတောင်ရောက်လို့လာပါပြီ။နှစ်တစ်နှစ်မှာဒီ February ဟာရက်အနည်းဆုံးလဲဖြစ်နေတာမို့မကြခင်မှာပဲနှွေတပေါင်းဖြစ်တဲ့ March လရောက်လာပါတော့မယ်။နှွေဆိုရာနဲ့သူတည်တည်လဲမဟုတ်ပညာရှင်လဲမဟုတ်ပေမဲ့တမန်လူတယောက်ပဲဖြစ်ပါစေလက်တွေ့ရမြန်မာနိုင်ငံကနေရာဒီကပုံပြင်းလာတာကိုသိနေခံစားနေရပါတယ်။သိပ္ပံပညာရှင်တွေကတော့ကမ္ဘာရာသီဥတုပြောင်းလဲနေတာတွေကမ္ဘာမြေကြီးပိုပူနွေးလာတာတွေကိုတွက်ချက်ကြပါတယ်။ဒီအတွက်အကျိုးဆက်အနေနဲ့ဝင်ရိုးစုံကရေခဲပြင်တွေရေခဲတောင်တွေရေခဲမြစ်တွေအရေးပြောကုန်တယ်လို့ဆိုပါတယ်။1900ပြည့်လွန်အစောပိုင်းကစလို့ကမ္ဘာရေခဲမြစ်တွေဟာမြန်မြန်ဆန်ဆန်ပျော်စင်းနေတယ်လို့လည်းWWF လို့ခေါ်တဲ့ကမ္ဘာသားရင်းတရိစ္ဆာန်ရံမုံမူအဖွဲ့ကလည်းပြောတာပါဒီလိုဖြစ်ရတဲ့စနစ်ကိုကြည်ရောလူသားတွေလုံးရကြောက်ပဲလို့ထောက်ပြကြပါတယ်အထူးသဖြင့်ဆက်မှုတော်လှန်ရေးကာလကစလို့ကာဗွန်ဒိုင်အောက်ဆိုက်နဲ့တခြားဖောင်လုံးအင်အားနှစ်တင်ဓာတ်ငွေတွေများလာပြီးအပူချိန်မြင့်တက်လာတာလို့ပြောပါတယ်ဝင်ရိုးစုံဒေသတွေမှာအပူချိန်ကပိုလို့တောင်တိုးလာတယ်လို့ဆိုပါတယ်ရလကတော့ရေခဲတွေမြန်မြန်ဆန်းဆန်းအကွဲအေးပြောပြီးပင်လယ်ထဲစီးဝင်လို့ပင်လေရေမြင့်နေပြင်းလဲမြင့်တက်မြင်းနေရရက်တွေကျွန်းတွေလဲရေအောက်ရောက်ရပါတယ်ဒါကြောင့်လေဒီဖလိုရင်အာနိသင်ဓာတ်ငွေတွေထုတ်လွှင့်နေတာတွေကိုရှော့မချရင်2100ပြည့်နှစ်ရောက်မှပင်လေရေမြင့်နေပြင်းတပေးခွဲကနေပုံမီတိတက်လာမယ်လို့ကုလသမဂ္ဂက2023မှာထုတ်ပြန်တဲ့အစိုးရကစာမှာဖော်ပြထားပါတယ်မနေ့ကဇွန်လ24ရက်နေ့ထုတ်ကဘာကျော်တိုင်းမဂ္ဂဇင်းမျက်နှာဖုံးကိုကြည့်လိုက်ရင်ကလတမကအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရေတဲ့ရက်နေတဲ့ပုံတွေ့ရမှာဖြစ်ပြီးဒူးဆက်လောက်ထိရေမြုပ်နေပုံကိုဖော်ပြထားပါတယ်။အတွင်းရေးမှူးချုပ်ကုတ်အင်းညီမှလည်းစာသားတွေလည်းရေးထားပါတယ်။အထင်းမှာရေးထားတဲ့ရေနစ်နေသောကျွန်ုပ်တို့ကဘာဆိုတဲ့စာသားအထက်မှာပင်လေရေမျက်နှာပြင်လေးတက်လာပြီးလူတွေထွက်ပြေးရတယ်၊ရွာတွေပျောက်ကုန်ပြီလို့ရေးထားပါတယ်။ဒါဟာကဘာကိုသတိပေးလိုက်တာပဲဖြစ်ပါတယ်။သတင်းနေမှာလဲပင်လေရေမျက်နှာပြင်လဲတက်ကန်းလဲပြိုလို့2016မှာ Pacific သမုဒ္ဒရာတွေကဆာမွန်ကျွန်းစုတွေတဲကကျွန်းငယ်လေး၅ကျွန်းကျောက်သွားတယ်လို့ဖော်ပြပါတယ်။ဒါဟာ Pacific ကမ်းရိုးတန်းမှာရာသီဥတုပြောင်းလဲတဲ့ခရက်ကိုသိပ္ပံနီးခြားကြပထမဆုံးအတိပြုနိုင်တာပဲလို့ Australia သုတေသီတွေကပြောပါတယ်။ဒီကျွန်းနေမှာလူမနေပေမဲ့လူနေတဲ့တခြားကျွန်း၂ကျွန်းကရွာတွေလုံးလုံးပျက်စီးကုန်လို့လူတွေနေရကမပြောင်းချင်ပဲပြောင်းရပါတယ်။ဒီလိုပင်လယ်ရေမျက်နှာပြင်တက်လို့ငုံနေတဲ့အရက်ကနေရှစ်ပြောင်းရသူတွေတဲ့အရာရီတိုင်းကအရာရီမြဝတက်တဲ့အောက်ဆုံးမှာရှိပြီးကပ်ပလီပင်လယ်အော်ရဲတရှိတဲ့ကိုက်ပေါင်ကျွန်းဒေသခံတွေလည်းပါဝင်ပါတယ်။ကဘာကြီးပူနေတာပြီလို့တာမီကျဲကျဲလောင်းလောင်းမကြားရခင်ကတည်းကဂေယစနစ်ဟန်ချက်ပြက်လို့နေရပြောင်းရွှေ့လိုက်ရတဲ့ဒေသခံတယောက်ပြောတာက
80တခုနှစ်လောက်ကြာပဲကမ်းတဖြည်းဖြည်းပြူးပြူးလာလိုက်တာလူလိုက်တဲ့ရွာကြီးရကူမရှိတော့လို့တစ်ဖက်ကကတော်ကြီးတွေပါတော့ကတဲမောက်ပြီးနေရပြီလေ
။ကန်တောင်ကျောင်းဟာပင်လယ်ရေမျက်နှာပြင်နဲ့တညီတည်းရှိတဲ့ကျွန်းလေးဖြစ်ပါလေ။ပင်လယ်ရေမျက်နှာပြင်တက်မဲ့အလားအလာကိုမနစ်ကဧပြီလမှာထုတ်ပြန်တဲ့ AR တိုင်းကျဲလက်လမ်းဖွံ့ဖြိုးရေးစီမံချက်အစီရင်ခံစာမှာခမန်းတစ်ချက်ပြထားပါလေ။2000ပြည့်နှစ်ကနေ2004ကာလကိုအခြေခံတွက်ချက်တာဖြစ်ပြီး2050မှာပင်လယ်ရေမျက်နှာပြင်20ကနေ61စင်တီမီတာထိနဲ့2080ပြည့်နှစ်မှာ39ကနေ83စင်တီမီတာထိမြင့်တက်နိုင်ပြီးအဲ့ဒီကာလမှာအမြင့်ဆုံး221စင်တီမီတာထိတက်မယ်လို့ခန့်မှန်းတစ်ချက်ထားတယ်လို့ဖော်ပြပါတယ်။ရာသီဥတုပြောင်းလဲတဲ့အတွက်အရာရီမြို့ပါကျွန်းပေါ်ဒေသဟာပင်လယ်ရေမြင့်တက်ပြင်းမြင့်တက်တဲ့ဒဏ်ခံရမယ်လို့ခန့်မှန်းရတဲ့အကြောင်းလဲအစိမ်ခံစားမှဖော်ပြပါတယ်။မိုးရွာသွန်းတာများလာတာနဲ့ပင်လယ်ရေမြင့်တက်ပြင်းတက်လာတာနှစ်ခုပေါင်းအကျိုးဆက်အဖြစ်အရာရီမျိုးပါကျွန်းပေါ်ဒေသဟာရေကြီးရေရှမ်းတဲ့အနေနဲ့များလာမယ်လို့လည်းဖော်ပြပါတယ်။ဒီအလားအလာတွေကိုကာကွယ်တဲ့ဤတစ်ခုအနေနဲ့ဖြစ်နိုင်ရင်လမ်းတွေမြင့်ပြီးတော့ဖောက်လုပ်ဖို့အစီရင်ခံစာကအကြံပေးထားပါတယ်ရှင်။